နောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအင်တာနက်လိုင်းပြတ်တောက်မှုတွေရက်တရက်ကန်ဟာအမေရိကန်ပြည်အောင်စုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကစွပ်စွဲသွားပါတယ်။ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးရဲ့အင်တာနက်စနစ်ထဲကအွန်လိုင်းကနေထိုးဖောက်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့သူတို့နိုင်ငံအချင်းများနေကြတာပါ။ဒီသတင်းပတ်အစောပိုင်းတုန်းကအင်တာနက်လိုင်းပြတ်တောက်ဖြစ်ခဲ့ရတယ်လို့9နာရီကြာလုံးဝလိုင်းပြတ်တောက်သွားခဲ့ရတဲ့ကိစ္စဟာအမေရိကန်အစိုးရလက်ချက်လို့စွပ်စွဲထားတဲ့ကြေညာချက်ကိုမြောက်ကိုရီးယားကထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ဦးဆောင်တဲ့နိုင်ငံမှာအာဏာရှိတဲ့အမျိုးသားကာကွယ်ရေးကော်မရှင်ကဒီကြေညာချက်ကိုထုတ်ပြန်တာဖြစ်ပါတယ်။အမေရိကန်အစိုးရ Sony Pictures ရဲ့အင်တာနက်စနစ်ထဲကိုမြောက်ကိုရီးယားကအွန်လိုင်းထိုးဖောက်ဝင်ရောက်တိုက်ခိုက်တာအတွက်အမေရိကန်ကလက်တုံ့ပြန်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြောက်ကိုရီးယားနိုင်ငံတွင်အင်တာနက်လိုင်းတွေပြတ်တောက်မှုဖြစ်တာပါ။မြောက်ကိုရီးယားကတော့သူတို့ Sony Pictures ရဲ့ကွန်ပျူတာကွန်ရက်ကိုထိုးဖောက်ဝင်ရောက်တာရောအရှက်ရစရာအီးမေးလ်တွေနဲ့တခြားကိုရီးယားအချက်အလက်တွေကိုဖွင့်ထုတ်တာမျိုးမလုပ်ပါဘူးလို့ငြင်းဆိုပါတယ်။မြောက်ကိုရီးယားအစိုးရမှကအထူးလေ့ကျင့်သင်ကြားထားတဲ့ကွန်ပျူတာကျွမ်းကျင်သူတွေရှိပြီးတော့သူတို့ဟာအခုနှစ်ပိုင်းတွေအတွင်းကွန်ပျူတာထိုးဖောက်ဝင်ရောက်မှုတွေအများအပြားလှုံ့ဆော်ခဲ့တယ်လို့စွပ်စွဲခံရတာပါ။ဒါမဲ့လည်းမြောက်ကိုရီးယားမှာအင်တာနက်လိုင်းကျဲကျဲပြန့်ပြန့်ချိတ်ဆက်ထားတာမျိုးမဟုတ်တာကြောင့်သူတို့ကိုထိုးဖောက်ဝင်ရောက်မှုလုပ်ဖို့ကတိတ်ပြီးတော့မလွယ်ကူလှပါဘူးရှင်။